AWR ညှိုလင်းချင်းတန်ရေးစီစဉ်မှာတော်တော်ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။တော်တော်ရှင်များရှင်ခရစ်နှစ်2022ခုနှစ်မေလ10ရက်မြန်မာတက္ကသိုလ်1384ခုနှစ်ကဆုံလာဇန်9ရက်တနင်္ဂနွေနေ့ညှိုလင်းချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 100.23 ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လွှင့်ပေးနေပါတယ်ခင်ဗျာ
တော်တာရှင်များရှင်ဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကလေးများအတွက်ခရစ်စမတ်ချင်ခါနားဆင်စရာပုံမြင်အစီအစဉ်ပျော်ရွှင်သားရအင်ဂါရအစီအစဉ်တို့ဖြစ်ပါလေရှင
်ပျော်လင့်ခြင်းအတန်းရေဒီယိုမြမအားရှာRadio The ding dong le mya cha ya si bon Main set day Yo lin chin radio Ding la che na ne ke A yong le sa pyu de ka Radio Pi ta lai le shwe lai paတွေ့ချာရမယ်တခဏတာတွေ့မဟုတ်ဘူးဆုံးတဲ့တာတွေ့ရေးချည်တဲ့ချိန်မှန်မှန်ဒေနာတော့တာစင်ပါခွဲညောလင်းချင်းအသံရေဒီယိုမြမအားရှာရေဒီယိုမင်္ဂလာကိုစက်စကားနဲ့တချင်းသာSha Radio Ding dong le nya cha ya si bo Main set day Yo listen radio
Tota shin nya shin Taya deetana ro ko Sia u tin maung san ma Ho cha wi nga pe ma phit par de shin Na Tota si yin khon a yu cha ba so
ကျွန်တော်ဓမ္မမိတ်ဆွေများမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေလို့ရှုဆောင်နှုတ်ဆက်တတ်ကြပါတယ်ဒီနေ့ကြားနာမယ့်သတင်းစကားကတော့ကြောင်းယုံချင်းကိုမောင်းထုတ်ပါဓမ္မရာဇဝင်စလုတ်ထဆောင်เนาะခန်းကြီး6ငယ်8ကနေမှာ3သနစ်ကိုကြည့်မယ်ဆိုရင်ရာဇဝင်မှတ်တမ်းလေးကိုတွေ့ရပါတယ်เนาะအဲ့ဒီမှာဆိုရှင်တောင်ပေါ်မြို့တမြို့ဖြစ်တဲ့ဒေါတန်မြို့မှာရှိနေတဲ့အေလိရှေအကြောင်းကိုအန်အောပွေရာအဖြစ်ပြက်ကိုတွေ့ရမှာဖြစ်ပါတယ်เนาะအေလိရှေနဲ့သူတို့ရဲ့ရန်သူဆက်ကြားမှာဆိုရှင်အင်အားကြီးမားတဲ့ကောင်းကင်ပုံကောင်းကင်တမန်တပ်ဖွဲ့ကြီးရဲ့အကြောင်းကိုသိရှိရမှာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေတို့အဲ့ဒီရှူရီဘယင်နဲ့သူရှူရီစစ်တပ်ကြီးရလို့ရှင်ဟင်တခါတဲ့ဧတေလလူမျိုးတွေကိုတိုက်ခိုက်ဖို့ရတဲ့ဧတေလတိုင်းကြီးကိုနော်ခြိတက်လာကြတယ်နော်ခြိတက်လာကြတယ်ဒီကမှတော့ချင်းအဲ့လိုမျိုးဧတေလတိုင်းကြီးကိုခြိတက်လာတိုင်းခြိတက်လာတိုင်းမှာလို့ရှင်ဧတေလလူမျိုးတွေကဒီရန်သူစစ်တပ်ကြီးကိုရှောင်ကွင်းနိုင်တယ်အဲ့ဒီလိုမျိုးခြေနေမျိုးကိုဘာကြောင့်ဒီလိုမျိုးဖြစ်ရတာလဲသူတို့တက်တွင်းမှာလဲတစ္ဆာဖောက်ရှိသလားဆိုပြီးတော့ဘယင်ကဆိုရှင်ရှိုးရစ်ရှင်မြာဆိုရှင်ဒေါသထွက်ပြီးတော့သူတို့ဖွဲ့တယ်မှာဆိုရှင်တစ္ဆာဖောက်ကြောင့်ဒီလိုမျိုးဖြစ်နေသလားဆိုပြီးတော့စဉ်းစားတယ်တွေးတော့တယ်သူ့ပြင်မဲ့လည်းမဟုတ်ဘူးအဲ့ဒီကမှသူတို့ဖွဲ့တဲ့ကတသားတယောက်ကဘယ်လိုပြောလဲဆိုတော့သူတို့တိုင်းမြာဆိုရှင်ဘုရားရဲ့ prophet ဖြစ်တဲ့ Elisha ဖြစ်တယ် Elisha ဆိုရှင်ကျွန်တော်တို့ရဲ့ဘလိုမဲ့ကြံ့ကြံ့ထုတ်ထုတ်အချားစီတွေထုတ်ထုတ်သူကတို့ရှိရင်ကြိုပြီးတော့သိနေတဲ့အတွက်ကြောင့်သူတို့ကတို့ရှိရင်ဣသေလ ရှင်ဘင်ကိုပြောပြီးတော့အခုလိုရှောင်ရှားနေတာဖြစ်တယ်ဆိုပြီးပြောတဲ့ခါမှာချစ်တော်မိတ်ဆွေတို့နော်အဲဒီရှုရိစစ်ပေါ်ကြုံကြည့်နေစစ်တို့ရှင်ဘင်ကြည့်ရတော့ရှိရင်သူ့ရဲ့တပ်သားတွေအားလုံးကိုဘယ်မှာသွားဝိုင်းခိုင်းတယ်နော်အဲဒီအေရီရှဲနေတဲ့ဒေါ်တန်မြို့ကိုသွားပြီးတော့ဝိုင်းခိုင်းလိုက်တယ်အဲဒီလိုရှုရိစစ်တပ်ကြီးကဝိုင်းထားတယ်ရှုရိစစ်တပ်ကြီးကတော့ရှိရင်ခြေတက်လာတဲ့ခါမှာအေရီရှဲရဲ့သူ့ရဲ့ကျုံယုံတော်အားတော့ရှိရင်တွေ့ရတဲ့ခါမှာအရှမ်းကြောက်လန့်နေအရှမ်းကြောက်လန့်နေဟာစစ်တပ်ကြီးအခုဒီ prophet နဲ့ကိုဖမ်းဖို့ရတဲ့ခြေတက်လာတဲ့စစ်တပ်ကြီးကနှဲတာမဟုတ်ဘူးเนาะအဲ့ဒီစစ်တပ်ကြီးစစ်အုပ်ကြီးကိုတွေးတဲ့ခါမှာဟာအေလိရှေရဲ့တွင်ုံတော်တို့ရှိအရန်ကြောက်လန့်နေအရန်ထိတ်လန့်နေเนาะအရန်ထိတ်လန့်နေဒီကမှာဆိုရှင်အေလိရှေကဆိုရှင်ဘာမှမကြောက်နဲ့ဘာမှမကြောက်နဲ့ငါတို့အဲ့ဒီတွေးနေရတဲ့ရန်သူစစ်တပ်ကြီးဟာလို့ရှိရင်ငါတို့ကိုစောက်ရှောက်နေတဲ့ကွဲကာနေတဲ့စစ်တပ်လောက်မများဘူးဆိုပြီးတော့ပြောပြတယ်နော်အဲ့ဒီခါမှာအီလိရှဲရဲ့ကြုံုံတော်ကဆိုရှင်အလွန်မှပြထိတ်လန့်သွားတယ်ဘယ်မှာလဲငါတို့ကိုကွဲကာနေတယ်ငါတို့စောက်ရှောက်နေတယ်စစ်တပ်ကြဘယ်မှာလဲမတွေးရပါလားဟိုမှာကတော့ရန်သူစစ်တပ်ကြီးကတော့အုတ်လိုက်အုတ်လိုက်အင်လိုက်ချီတက်လာတာတွေးရတယ်ဒါပေမဲ့လည်းသူတို့ကွဲကာနေတဲ့စစ်တပ်ကြီးရှိတယ်ဆိုတော့အီလိရှဲကပြောတဲ့ခါမှာ तू မတွေးရဘူး तू မတွေးရဘူးဒါကြောင့်မလို့ရှင်ဘယ်လိုပြောထားလဲဆိုတော့အီလိရှဲနဲ့ရန်သူတို့ရဲ့စက်ကြားမှာဆိုရှင်အင်အားကြီးပါတဲ့ကောင်းကင်တမန်တပ်ဖွဲ့ကြီးရဲ့အကြောင်းကိုသိရမှာဖြစ်ပါတယ်။အီရိရှက်ကလည်းမစိုးရင်နဲ့ငါတို့ဘက်နိုင်နေတော်သူတို့ဒီရန်သူတို့ဘက်နိုင်နေတော်သူတို့ထက်တာ၍များကြသည်ဟုဆိုလျက်အိုးထာဝရဘုရားဤသူသည်မြင်နိုင်မည်အကြောင်းသူ၏မျက်စိကိုဖွင့်တော်မူပါဟုဆုတောင်းသည့်အတိုင်းထာဝရဘုရားသည်ထိုလူလူ၏မျက်စိကိုဖွင့်တော်မူသည်ဖြင့်အီလိရှက်ပတ်လည်၌တတော်လုံးသည်မင်းမြင်မိယထာနဲ့ပြည့်တီကိုမြင်လေဤတဲ့ချစ်တော်မိတ်ဆွေဒီနေ့ဖရာသခင်ကကျွန်တော်တို့ကိုဒုက္ခရောက်တယ်ကျွန်တော်တို့မှာပပလည်းမှာရန်သူတွေဝိုင်းနေတယ်ဒီရန်သူတွေကိုကျွန်တော်တို့ကကြောက်စရာမလိုဘူးเนาะကြောက်စရာမလိုဘူးခေါဏကဆာလံချမ်းမှာဖတ်ခဲ့တယ်လို့ပဲသာဝရဖရာကိုယုံကြည်တော်သူအားလုံးရဲ့ပတ်လည်းမှာဆိုချေဖရာကကောင်းကင်တမန်တပ်များခြံရံပြီးတော့ကျွန်တော်တို့ကိုကွဲကာနေတယ်စောက်ရှောက်နေတယ်ဒီနေ့အေလိရှဲရှိုးရီစစ်ဘရင်ကြီးနဲ့စစ်တပ်ကြီးကသူဒီကိုချီတက်လာပြီးတော့အီလိရှဲကိုဖမ်းဖို့လာတဲ့ခါမှာเนาะဒီစစ်တပ်ကြီးထက်မြောင်များစွာများပြားတဲ့ကောင်းငင်တမန်စစ်တပ်ကြီးကစစ်မဟာကြီးကအင်ပါယာကြီးရာတို့ရှိအီလိရှဲနဲ့တူသူ့ရဲ့တပည့်သူ့ရဲ့နေတဲ့မြို့ကိုเนาะကွဲကာထားတာကိုတွေ့ရတယ်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့မှာဆိုရှင်ကြောင်းယုံချင်းကိုမောင်းထုတ်ပါယနေ့ကျွန်တော်တို့ကတော့ထိတ်လန့်မှုတဲ့ယင်ဆိုင်တဲ့ခါမှာကြောင်းယုံတုံလှုပ်ပြီးတော့မိမိမှာဆိုချက်ဘာလုံးလို့ဘာကံရမှမသိအောင်ဖြစ်နေတဲ့အချင်းကမျိုးနဲ့ကြုံရလိမ့်မယ်။ဒါပေမဲ့လည်းကျွန်တော်တို့မှာလို့ရှိရင်ဖခင်ရဲ့ဂရုတော်ကိုပြန်သတိရပါ။ဖခင်သခင်ကကျွန်တော်တို့ကိုကွဲကာနေတယ်ကျွန်တော်တို့ကိုစောက်ရှောက်နေတယ်ဖခင်ကငိုင်မြီးအိပ်ပျော်ခြင်းရှိတယ်ဖခင်မဟုတ်ဘူး။အဲကျွန်တော်တို့ကိုကွဲကာတဲ့ဖခင်သခင်ကလို့ရှိရင်ကျွန်တော်တို့ရဲ့ပတ်လည်မှာအမြဲတမ်းစောက်ရှောက်နေတယ်ဖခင်ဖြစ်တယ်။ကျွန်တော်တို့မှာလို့ရှိရင်ဘာမှဆုံးယုံတရားမရှိဘူး။ကျွန်တော်တို့ရဲ့ကြောင်းကြောင်ထိတ်လန့်မှုတွေကိုမောင်းထုတ်နိုင်ဖို့ရန်အတွက်အဓိကအရေးကြီးဆုံးချက်ကတော့ထာဝရဖခင်ကိုအားကိုးပါ။ထာဝရဖခင်ကျွန်တော်တို့နားမှာရှိနေတယ်ဆိုတော့အမြဲသတိရပါ။ဖယားသခင်ကကျွန်တော်တို့ပတ်လည်မှာအမြဲတမ်းအချမ်းညာနေနဲ့အမြဲတမ်းကွယ်ကာပေးနေပြီးတော့သူ့ရဲ့သားသမီးတွေသွာလာတဲ့နေရာတိုင်းမှာတို့ရှင်ဆောင်မပို့ဆောင်နေတဲ့ဖယားဖြစ်တယ်ဆိုတာကိုအမြဲတမ်းသတိရပါချစ်တော်မိတ်ဆွေ။ဒါကြောင့်ဖယားသခင်တို့ရှင်ဘာပြောလဲ။အာယူရရင်ချစ်ပါမကြောက်နဲ့စိတ်မပြတ်နဲ့သွာတဲ့နေရာတိုင်းသင်ဤဖယားသခင်ထာဝရဖယားရှိတယ်တဲ့။ချစ်တော်မိတ်ဆွေ။အဲဒီဂတိတော်ကိုသင်ရဲ့နှလုံးသားထဲမှာတွင်ထားပါ။နောက်ဆာလံကျမ်းထဲမှာပြောပြတယ်။ထာဝရဖယားကိုကြောက်ရွံ့တော့သူတို့ပတ်လည်၌ကောင်းငေတမန်တို့သည်တချာ၍ကင်းလွတ်တတ်ကြ၏ကဲလွတ်တတ်ကြ၏နော်ဒါကြောင့်ဒီဂတိစကားတွေအရဆိုရှင်ကျွန်တော်တို့ကိုဘုရားသခင်ကတကယ်ပြည့်ဝစုံလင်စွာပေးထားတဲ့စကားဖြစ်ပါတယ်ဒါချစ်တော်မိတ်ဆွေတို့ကျွန်တော်တို့မှာဘာမှဆိုးရွားစရာမရှိဘူးဘာမှကြောက်ရွံ့စရာမရှိဘူးကျွန်တော်ရဲ့အသက်တာမှာဆိုရှင်ကွယ်ကာနေတဲ့သူတွေကဘုရားရဲ့စိတ်တမန်တွေကောင်းကင်တမန်တွေလည်းကွယ်ကာသလိုဘုရားကလည်းအစင်မမြတ်ကျွန်တော်တို့ကိုကွယ်ကာစောင့်ရှောက်နေတယ်ဒါကျွန်တော်ရဲ့အသက်တာကိုဘုရားသခင်နဲ့အတူလက်တွဲပြီးတော့သွားလာမယ်ဖရားရဲ့အလိုတော်တိုင်းသက်ရှင်ပြီးတော့ဖရားရဲ့ပို့ဆောင်မှုကြောင့်ကျွန်တော်တို့လုံခြုံမှုရှိတယ်ဆိုတာကိုကျွန်တော်တို့ဧကံမောချတန်တိတ်ထံတကယ်ပဲကြုံကြည်ပြီးတော့ကျွန်တော်တို့မှာတို့ရှင်စိုးရုံထိတ်လန့်မှုတွေကိုမောင်းထုတ်ပြီးတော့ကျွန်တော်တို့ရဲ့ဘဝတတကိုလုံခြုံမှုပေးနေတဲ့ဖရားသခင်နဲ့တူအမြဲတမ်းရှောင်လန်းနိုင်တဲ့သာသမီရောက်တိုင်းဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းနဲ့ညီကုန်းချုပ်ပါတယ်အားလုံးပေါ်မှာဖရားသခင်ကြွယ်ဝများပြားစွာသောကောင်းချီးမင်္ဂလာတောင်းချပေးပါစေ
မတရားသောသူတို့ ိုက်တွန်းခြင်းသို့မလိုက်လူစုတို့လမ်းတွင်ရပ်ကြီးမနေမထီမဲ့မြင်ပြူသောသူတို့ဤစီအဝေး၌မထိုင်ထာဝရဖျားဤတရားတော်၌ထာဝရဖျားဤတရားတော်၌မွေလျော်၍နေညမပြတ်စင်ခြင်းကအောင်းမဲ့သူသည်အောင်းမဲ့သူသည်မင်္ဂလာရှိသည်မင်္ဂလာရှိသည်လူတိုင်းထို့တူကျူးကြလျင်မင်္ဂလာရှိသည်ဖြစ်ရတဲ့တိပင်ဖြစ်တယ်လို့ထာဝရဖျားရဲ့တရားတော်ကြောင့်ကျွန်တော်တို့ရဲ့စိတ်ဝိညာဉ်ဟာအစဉ်ရှင်လန်းဝမ်းမြောက်ပြီးကျွန်တော်တို့ပြုလျာရမှာအောင်မြင်တယ်လို့သမာကျမ်းစာတော်မြတ်ကအထူးဖော်ပြထားပါတယ်မိတ်ဆွေဒါကြောင့်အောင်မြင်သူဆိုတာကတရားတော်မှာမွေ့လျော်သည်နေ့ညမပြတ်စင်ကြီးအောင်မြင်တဲ့သူတရားတိုင်းကျင့်တော်သူကိုဆိုလိုပါတယ်မိတ်ဆွေမတရားသောသူတို့ဤတိုင်းတွန်းခြင်းသို့မလိုက်လူစုတို့လမ်းတွင်ရပ်ကြီးမနေမတီမဲ့မြင်ပြူသောသူတို့၏စီဝေး၌မထိုင်ထာဝရဖျားဤတရားတော်၌ထာဝရဖျားဤတရားတော်၌မွေလျော်၍နေညမပြတ်စင်
တောတန့်ရှင်များရှင်လောကမှာအသက်ရှင်နေကြတဲ့ပုထုဆင်လူသားအလုံးတွေကျမရေးဟာမရှိမဖြစ်လိုအပ်တဲ့အရာတစ်ခုဖြစ်ပါတယ်။ဒါကြောင့်ဒီနေ့ကျမတို့မျှော်လင့်ခြင်းအတန်ရဲ့ကျမချင်းကလည်းအစီအစဉ်မှာသာသနာ့ကျမရေးညွှန်ကြားမှုဖြစ်တဲ့ဒေါက်တာနှံ့ထွေးလေးပြောကြမယ်။ကျမရေးဘုဒ္ဓတရတွေကိုနားဆင်ကြရမှာဖြစ်ပါရှင
်။ဒီတပတ်ကတော့ကျမရေးကဏ္ဍမှာစာခာတနည်းအားဖြင့်စကားရဲ့အသုံးဝင်ပုံအကြောင်းကိုပြောပြချင်ပါတယ်။စာခာရဲ့သိပ္ပံနည်းအရနာမည်ကတော့Magnesium Sulfate ဖြစ်ပါတယ် MgSO4 လို့လည်းရေးသားကြပါတယ်တတုရည်တွေကိုအငွေ့ပြန်ခြင်းအဖြစ်ရရှိလာတဲ့အရာပဲဖြစ်ပါတယ်တာမန်အဖြစ်ကျမတို့သုံးနေကြအိမ်သုံးစားတွေကတော့ Sodium Chloride ဖြစ်ပါတယ် Sodium Chloride အိမ်သုံးစားဟာအလွန်ကျွံစားမိတဲ့အခါမှာအန်ဒီယရှိပေမဲ့လည်းကျမတို့အတွက်ခန္ဓာကိုယ်အတွက်လိုအပ်တဲ့ဓာတ်တစ်မျိုးဖြစ်ပါတယ်အဲစကားကြတော့ကျမတို့အနေနဲ့တောက်သုံးဖို့အတွက်မသင့်လျော်ပါဘူးစကားကိုတော့အတွင်းကနေဝန်းပုတ်တွေထုတ်ဖို့အတွက်သာရည်ရွယ်ပြီးတောက်သုံးလေရှိကြပါတယ်။စကားတောက်ခြင်းဟာကျမတို့ရဲ့ခန္ဓာကိုယ်အတွင်းကနေအင်္ဂါတွေကိုလှုံ့ဆော်လွန်းတဲ့အတွက်ကြောင့်မလို့ကျမတို့ခန္ဓာကိုယ်အတွက်ကောင်းတာထက်မကောင်းတာပိုများများဖြစ်စေတတ်ပါတယ်။အဲ့တော့စကားရဲ့မကောင်းတဲ့အရာသာနဲ့ဆူးရတဲ့အကျိုးတွေကြောင့်တောက်သုံးခြင်းကိုဆက်လက်မပြုလုပ်တဲ့ကြောင်းသတိပြုမိပါလိမ့်မယ်။အဲ့လိုနဲ့စကားဟာကျမတို့အတွက်အထောက်အကူပေးတဲ့အရာမဟုတ်ပါဘူး။စကားကိုမှန်ကန်စွာအသုံးပြုတတ်ပြင်အလွန်တန်ဖိုးကြီးပါတယ်။တနည်းအားဖြင့်ပြောရမယ်ဆိုရင်စကားဟာမကောင်းတဲ့အရာသာနဲ့ဆူးရတဲ့အရာသာတွေကြောင့်တောက်သုံးခြင်းကိုဆက်လက်မပြုလုပ်သင့်ကြောင်းသတိပြုမိကောင်သတိပြုမိပါလိမ့်မယ်။ဒါပေမဲ့စကားကိုမှန်ကန်စွာအသုံးပြုတတ်မယ်ဆိုရင်အလွန်တန်ဖိုးကြီးလာပါတယ်။အစိတ်တွေကိုစုပ်ယူနိုင်စွမ်းရှိပြီးခန္ဓာကိုယ်မှာလိုအပ်နေတဲ့မက်ဂနီဆီယမ်ဓာတ်တွေကိုဖြစ်စွမ်းပေးနိုင်ပါတယ်။စကားငုံစည်းကိုအသုံးပြုခြင်းအပြင်နှာခေါင်းအမေးပါးရောင်တဲ့ယောဂါကိုပျောက်ကင်းစေနိုင်ပါတယ်။အထူးသဖြင့်နှာရည်ယိုခြင်းကိုလည်းပျောက်ကင်းစေနိုင်ပါတယ်။ဒါကြောင့်စကားငုံစည်းပြုလုပ်ပုံကိုအနည်းငယ်ပြောပြချင်ပါတယ်။ပါဝင်တဲ့ပစ္စည်းတွေကတော့စကားတစ်စာတကြားဖြူ၈စာနဲ့အဲ့ဒီအရာနှစ်ခုကိုပျော်ဝင်စေနိုင်လောက်တဲ့ရေပမာဏလိုအပ်ပါတယ်။ဒီအရာ၃ခုကိုရောပြီးတော့အပူပေးပါ၊ဆူတဲ့အထိတည်ပါ။ဘေးနားမှာဆိုရင်ရေတစ်ခွက်အစင်သင့်ပြုလုပ်ထားပေးပါ။ထိုဆုနေတဲ့အရေကိုမှွေပြီးဘေးနားကရေခွက်အတွင်းမှာအဆက်ချကြည့်လိုက်ပါချလိုက်တဲ့အဆက်ကဆေးလာပြီးဘောလုံးလိုလုံသွားမယ်ဆိုရင်မိဘဝနဲ့ချပြီးဖျောင်းဆက်ကူဒါမှမဟုတ်စီလူးထားတဲ့ကြွေကွက်ပေါ်ကိုလောင်းချလိုက်ပါအနှဲငယ်အေးခံပြီးကြိုးချောင်းလိုဆွဲလိုက်ပြီးတပိုင်းတပိုင်းစီကိုမမာကြောလာခင်ဖြတ်လိုက်ပြီးအလုံးလေးတွေအတုံးလေးတွေပြုတ်လွတ်လိုက်တဲ့အခါမှာမာကြောလာပြီးတော့တကြားလုံးကဲ့သို့ဆေးလုံးလေးတွေဖြစ်လာပါလိမ့်မယ်ဒီဆေးလုံးလေးတွေကိုဘယ်လိုအသုံးပြုရမလဲအသုံးပြုပုံကတော့ကိုအသုံးပြုရမယ့်အချိန်ကိုရွေးချယ်ဖို့အရေးကြီးပါတယ်အထူးသဖြင့်အိမ်ပြင်မှာ2နာရီဒါမှမဟုတ်3နာရီအချိန်ဖြုံးရမယ့်အရာရှိမယ်ဆိုရင်ဒါမှမဟုတ်တောထဲမှာလမ်းလျှောက်ထွက်မယ်ဆိုလို့ရှိရင်အဲ့လိုတက်တောင့်တက်တာရှိတဲ့အချိန်တွေကိုရွေးချယ်ပါအဲ့ဒီကိုပြုလုပ်ထားတဲ့စကားငုံစေးတစ်လုံးကိုပါဇက်မှာငုံပြီးလမ်းလျှောက်ထွက်ပါထိုဆေးလုံးပျော်ပြီးတော့ထွက်လာတဲ့သတွေးတွေကိုထွေးထုတ်ပါတလုံးကုန်ရင်အစ်စ်တလုံးထပ်ပြီးတော့ငုံပါဒီအရာကို2နာရီနဲ့3နာရီကြာရင်ထပ်ခါတလဲလဲပြုတ်လုပေးပါနောက်ဆုံးငုံစင်းငုံပြီးရင်ပါဇက်ကိုရင်နဲ့ပလုတ်ကျင်းလိုက်ပါကြံနေတဲ့စကားနဲ့တကြားကိုရှင်းထုတ်ဖြစ်ဖို့ဖြစ်ပါတယ်တကြားဆိုရှင်အချွဲအမေးပါတွေမှာရှိတဲ့အချွဲတွေကိုပျော်စေပြီးစကားကကြတော့အစိတ်တွေကိုစုပ်ယူပေးပါတယ်ဒါကြောင့်ခန္ဓာကိုယ်အတွင်းမှာရှိတဲ့အစိတ်တောက်တွေကိုအပြင်ကိုရောက်စေပါတယ်အဲ့တော့တဘာဝကုထုံးနေရဆေးလုံးတွေလိုချက်ချင်းထိရောက်မှုမဖြစ်ပေမဲ့လည်းခန္ဓာကိုယ်အတွက်ယောဂါကတော့လုံလုံပျောက်ကင်းစေနိုင်မှုအတွက်ထောက်ကူများစွာပြုပါတယ်ပထမတစ်ခေါက်ပြုလုပ်ရုံနဲ့မပျောက်သေးရင်လည်းဒုတိယတစ်ကြိမ်ထပ်ပြီးတော့ငုံနိုင်ပါတယ်ဒုတိယကြိမ်နဲ့မပျောက်သေးရင်တတိယတစ်ကြိမ်ထပ်ပြီးတော့ငုံနိုင်ပါတယ်အဲ့တော့ဒီစကားငုံစေးရဆိုလို့ရှိရင်ကိုယ်တိုင်လည်းပြုလုပ်နိုင်တယ်အင်တမအကျိုးသက်ရောက်မှုရှိတဲ့အိမ်သုံးဆေးကုထုံးဤတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ဒီတစ်ပတ်မှာစကားအကြောင်းကိုတင်ဆက်ခြင်းဖြစ်ပါတယ်ကျေးဇူးများတင်ပါတယ်
Oh,
ရှင်များရှင်အခုချိန်မှာတာဝန်သိသောသားသမီးတယောက်ဖြစ်အောင်ပြုစုပျိုးထောင်ခြင်းဆိုတဲ့စာအုပ်ထဲကဘဝတုတ္တနဲ့ပျော်ရွှင်သားရမှုရဲ့ပင်မအချက်ချဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်တော်တာရှင်များရှင်သိရဲ့ဖျားသခင်ထာဝရဖျားပေးသနာတော်မူသောပြည်၌အသက်တာရှင်မိအကြောင်းတင်းဤမိဘကိုရိုသေစွာပြုလောဆိုတဲ့ပြည့်ညက်ကိုသားသမီးများနာခံရန်မိဘများကတုံ့တင်ပေးကြပါအဲ့ဒီသားသမီးများဟာအသက်အရွယ်ကြီးလာတာနဲ့အမျှမိဘနှစ်ပါးရဲ့ပြုစုပျိုးထောင်မှုကိုကျေးဇူးတင်လာပြီးအမိနဲ့အဖကိုကူညီမဆမှုများနဲ့စစ်မှန်တဲ့ပျော်ရွှင်သားရမှုကိုတွေ့ရှိခံစားလာကြရပါလိမ့်မယ်အကျိုးရှိတဲ့အလုပ်များနဲ့လူငယ်တွေကိုအချိန်ကုန်စေခြင်းဟာစိတ်ချရတဲ့အကာအကွယ်တစ်ခုဖြစ်ပါတယ်။အလုပ်ကိုကြိုးစားလှုပ်ဆောင်တတ်အောင်သားသမီးများကိုတင်ပေးကြပါ။ဒီလိုဆိုရင်သူတို့ရဲ့အသက်တာမှာအကျိုးရှိရှိပျော်ပျော်ရွှင်ရွှင်ကြီးပြင်းလာပြီးစိတ်ထင်ရလှုပ်ဖို့အချိန်ရနိုင်တော့မှာမဟုတ်ပါဘူး။ပြင်းနေဖို့လည်းအချိန်ရှိတော့မှာမဟုတ်ပါဘူး။အသက်အရွယ်အစွမ်းအစနဲ့တင့်လျော်တဲ့အလုပ်ကိုလုပ်ကံရမယ်ဆိုတဲ့သဘောတရားကိုသားသမီးများအားငယ်ရွယ်စဉ်အချိန်ကတည်းကတုံ့တင်ထားရမယ်။သူတစ်ပါးကိုအားကိုးတတ်တဲ့သူများမဖြစ်အောင်ကလေးများကိုလေ့ကျင့်ပေးရမယ်။ဒီလိုဆိုရင်အကျိုးရှိတဲ့အလုပ်ဟူသမျှဟာဘယ်သောအခါမှပြင်းစရာတစ်ခုမဟုတ်ဘူးဆိုတာကိုသဘောပေါက်လာပြီးအလုပ်လုပ်ခြင်းအကျင့်တလေဟာသူတို့ရဲ့ဒုတိယသဘာဝတစ်ခုဖြစ်လာပါလိမ့်မယ်။မိဘများကျူးလွန်တဲ့အပြစ်များမှာဖျားပေးတာဝန်ကိုလင်းလျူရှုပြီးသားသမီးများကိုအလုပ်မခိုင်းခြင်းပဲဖြစ်ပါတယ်။ငယ်ရွယ်စဉ်အချိန်ကတည်းကအလုပ်လုပ်လို့မရှိတဲ့ကလေးဟာပြင်းတက်ကြတယ်။အသက်ကြီးလာတဲ့အခါမှာအဲ့ဒီကလေးဟာကလေးကလွင့်အတုံးမချတဲ့သူများဖြစ်လာတတ်တယ်။အရွယ်ရောက်ပြီးအလုပ်ဝင်တဲ့အခါမှာလည်းပြင်းပြင်းကြီးကြီးဖြင့်အလုပ်လုပ်တတ်ရုံသာမကအချိန်ဖြုန်းပြီးအလုပ်လုပ်နေတာကိုပင်တစ္ဆာရှိစွာအလုပ်လုပ်သဖြင့်ရာတင်ရထိုက်တဲ့အခကြေးငွေကိုရနေတယ်လို့အထင်ရောက်တတ်ပါတယ်။အဲဒီသူဟာမိမိကိုယ်ကိုတစ္ဆာရှိတဲ့ဗန္ဒာဆိုးဖြစ်ရမယ်ဆိုတာသဘောပေါက်နေသူများနဲ့လုံးဝမတူဘဲခြားနားမှုရှိနေတာကိုတွေ့ရပါလိမ့်မယ်။အကယ်၍သာကလေးများကိုအိမ်တောင်မှတင့်လျော်ကောင်းမွန်စွာလေ့ကျင့်သင်ကြားပေးခဲ့ကြမယ်ဆိုရင်စနစ်မကျတဲ့ပညာရေးကိုရရှိထားတဲ့လူငယ်များကဲ့သို့လမ်းပေါ်မှာအချိန်ကုန်နေကြလိမ့်မှာမဟုတ်ပါဘူး။သားသမီးများကိုချစ်တဲ့မိဘများမိမိရဲ့သားသမီးများအားအိမ်မှုတောင်းဝန်မှာအတွေ့အကြုံမရှိတဲ့လူပြင်းကလေးများဘဝဖြင့်ကြီးပြင်းလာစေလိမ့်မှာမဟုတ်ပါဘူး။အလုလုချင်းအပေါ်တန်ဖိုးမထတတ်သူများကိုဖခင်သခင်နှစ်သက်တော်မမူတဲ့အပြင်အဲ့ဒီသူတွေဟာအမှုတော်မှာပါဝင်လှုပ်ဆောင်ရန်လဲတင့်လျော်ခြင်းရှိမှာမဟုတ်ပါဘူးရှင်။နားဆင်ခဲ့ကြတဲ့တော်တော်ရှင်များအားလုံးပေါ်ဖတ်ဖြားရှင်ကောင်းကြီးပေးပါစေရှင်။
တော်တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။တော်တော်ရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအ data မြန်မာအစီအစဉ်များကိုအ data လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
AWR မျိုးလင့်ချင်းအ data ကို နာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။